covid တပ်ပိတဲ့စစ်ဘေးတန်ကြားကျင်းပခဲ့တဲ့ရခိုင်ပြည်နယ်ကရွေးကောက်ဝဲနောက်ဆုံးမေးရလာရှိတဲ့တွင်နဲ့ရွေးကောက်ဝဲနောက်ပိုင်းနိုင်ငံရေးရှေ့လာလာတွင်နဲ့ပတ်သက်လို့ခေတ်ခတ်တွေရဲ့သုံးသပ်ချက်ကိုတင်ပြပါမယ်ကျွန်တော်တက်နိုင်ပါလက်နက်ကင်မင်းပခတ်တွေကြောင့်မေးစံတန်းနေမြေတော်တော်များများပေပြက်ခံခဲ့ရသလိုကပ်ရောဂါကြောင့်ကန့်သက်ချက်တွေကြားမှာပဲရခိုင်ပြည်နယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကနဦးမေးရလာတွေအရဒေသခံရခိုင်မျိုးသားပါတီ AMB ကအသာရနေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်မှာ15နေရာအနိုင်ရထားကြောင်းလည်း AMB ပါတီဥက္ကဋ္ဌဦးတာထွန်းလကပြောပါတယ
်လောလောဆယ်ကျွန်တော်တို့ပါတီကပြည်နယ်လွှတ်တော်မှာခဏနေရရည်ဒီတုလွှတ်တော်မှာ၄နေရရည်ဒီနေ့တော့လွှတ်တော်မှာ၄နေရစုစုပေါင်း15နေရာအနိုင်ရထားတယ်ဗျစစ်ကေရေရန်ကြီးရေမအောင်ရေတောင်ကုန်းရေအိမ်မျိုးတွေလင်းမျိုးတွေမှာအနိုင်ရပါတယ
်အခုရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်မှာ9နေရာအမျိုးသားလွှတ်တော်မှာ4နေရာပြည်သူ့လွှတ်တော်မှာ4နေရာအနိုင်ရရှိထားတယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုထားပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့စစ်တွေ9နေရာနဲ့တောင်ကုန်း10နေရာကိုသာထုတ်ပြန်ထားပါသေးတယ်ရခိုင်မျိုးသားပါတီ AMB အနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလည်းရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာများစွာအနိုင်ရရှိခဲ့တာပါဒါပေမဲ့လည်းတနင်္ဂနွေလုံးမှာများစွာအနိုင်ရတဲ့အမျိုးသားဒီမိုကရေစီဖွေးလျှောက် NLD ပါတီကသာပြည်နယ်ဆိုရကိုဥဆောင်ဖွေးစည်းခွင့်ရခွင့်တဲ့အတွက်နိုင်ငံရေးရအပြောင်းမှုတွေလည်းရှိခဲ့ပါတယ် AMB ပါတီဥက္ကဋ္ဌဦးတာထွန်းလကတော့ရွေးကောက်ပွဲနောက်ပိုင်းဆိုရတဲ့အနေနဲ့ဒေသခံတိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့လက်တွဲနိုင်မလားဆိုတာစောင့်ကြည့်ရလိမ့်မယ်လို့ပြောပါတယ်
မြန်မာနိုင်ငံနိုင်ငံရေးက2015ရွေးကောက်ပွဲအလွန်ကတိကဒီနေ့တက်တဲ့နိုင်ငံရေးအပြောင်းအလဲတစုံတရာမရှိသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။အဲ့တော့အခုဒီ2015ရွေးကောက်ပွဲနဲ့တက်လာတဲ့ဒီအစိုးရကတော့ဒီနိုင်ငံရေးကိုအပြောင်းလဲလုပ်နိုင်တယ်လေ။ကျွန်တော်တို့ကူစားအထောက်နိုင်မလို့ဆိုတဲ့အပေါ်မှာလေဒီကအခုဒီမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲမရှိသေးဘူးမရှိသေးတဲ့အစီအစဉ်ရှိတယ်။အဲ့ဒါကြောင့်ဒီလာဖို့အစိုးရကနိုင်ငံရေးကိုဘယ်လိုပုံစံနဲ့နိုင်ငံရေးအပြောင်းလဲကိုလောက်ကန်ဆောင်မလို့ဆိုတာမှာကျွန်တော်တို့ပြေးလာတောင်းပြပါဦးမယ
်ရေကောက်ပွဲမေးရလာတဲ့အရာအများစုအနိုင်ရတယ်လို့ခံမှန်းထားတဲ့အာနာယအင်ဒီပါတီပြောခွင့်ရပုံကမုံရွာအောင်ရှင်ကတော့ပြန်လည်တင်ငန်းရဲ့အတွက်ညီညွတ်တဲ့အစိုးရတရားပေါ်ပေါက်လာဖို့မျှော်လင့်ထားကြောင်းဘူရော်ရဲကိုပြောဆိုထားပါတယ်နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စုကတော့လက်နက်ကမင်းပခတ်တွေနဲ့နိုင်ငံရေးအကြတွေးတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံနိုင်ငံရေးအင်အားစုတွေနဲ့ဆက်စပ်ညှိနှိုင်းဖို့လိုအပ်နေတယ်လို့လည်းသုံးသပ်ပါတယ်
ဒီကတော့ energy နေနဲ့ဒီအများစုနိုင်ငံတွေဒီရခိုင်ပါတီတွေနဲ့ဆွေးနွေးပွဲဖြစ်သဘောထားပြီးတော့အစိုးရဖွဲ့မယ်နော်ဒါဝန်ကြီးချုပ်ကဒီလိုယူတယ်မယ်ဆိုတော့ပြဿနာတစ်ခုပေါ့ဗျာနော်နော်ဒါအရေးကြီးတာဒါတကယ်အရေးကြီးတာကဒီအများစုနိုင်ငံရဲ့ရခိုင်ပါတီတွေဆွေးနွေးပွဲဖြစ်သဘောထားပြီးတော့အစိုးရတည်းကဖွဲ့ပြီးမယ်နော်ဆိုလို့ရှိရင်နောက်ဒုတိယတစ်ခုအနေနဲ့အဲ့ဒီရခိုင်ပြည်ရဲ့ပြဿနာတွေကိုအများစုနိုင်ငံထားတဲ့ဒီခင်ပါတီဒီနဲ့ဆွေးနွေးဖြေရှင်းမယ်ဆိုရင်ကျွန်တော်ပြဿနာပြင်နေရတယ်ပြဿနာပြည်လေဦးလမ်းကတွေ့နေပါတယ်အဲလိုမျိုးပဲ2015အတိုင်းပဲပေါ့မယ်ဆိုရင်တော့နည်းနည်းခက်ခဲလေးမှထင်ပါတယ
်တလင်းကနေနေကကျင်းပပြည်စည်းတော်တဲ့ရွေးကောက်ပွဲပေါ့အမေရိကန်ဥရောပ EU ဗြိတိန်ဂျပန်စတဲ့နိုင်ငံတွေကဒီမိုကရေစီကိုရှေ့ရှုတဲ့ရှေ့လိုင်းတရားဖြစ်ရှိချူခဲ့ကြပေမဲ့အလုံးပါဝင်ခွင့်ရရှိဖို့နိုင်ငံရေးလောလောဆယ်တွေရှိဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမင်းဆန်တန်းနေမြေတချို့ပေပြက်ခဲ့တာကြောင့်စိုးရင်စရာရှိနေတဲ့ရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။